လက်ရှိမြန်မာနိုင်ငံနိုင်ငံရေးအခြေအနေရဲ့နောက်ွယ်မှာအနေကြီးတဲ့လူသားချင်းစာနာမှုဆိုင်ရာကတ်ဆိုးကြီးတစ်ခုရှိနေတယ်လို့ WFP အဖွဲ့ကြီးကပြောသလိုတခြားပြင်ပစီးပွားရေးလူမှုရေးကျွမ်းကျင်သူတွေကလည်းပြောနေကြပါတယ်။မြန်မာနိုင်ငံထဲမှာစာနာရေးခံတဲ့လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ကျွမ်းကျင်သူပညာရှင်တယောက်အနေနဲ့ဒီအခြေအနေကိုနည်းနည်းလောက်ရှင်းပြပေးပါလားလို့ WFP ကအာရှဒေသညွှန်ကြားရေးမှူး Mr. Tony Bambari ကို RFP ကမေးမြန်းခဲ့ပါတယ်။ Mr. Bambari ကအခုလိုစပြီးဖြေပါတယ်။
If you're a parent in a remote village in Myanmar and you cannot feed your children, that's a crisis for you. So yes, for thousands of people.
မြန်မာနိုင်ငံကဝေးလံတဲ့ဒေသတစ်ခုကမိဘတယောက်ဖြစ်မယ်။မိဘဖြစ်ပါရင်လည်းကိုယ်သားသမီးကိုဝါလင်အောင်မကျွေးနိုင်ဘူးဆိုရင်ဒါဟာဒီမိဘအတွက်ပြဿနာကြီးဖြစ်ပါတယ်။ဟုတ်ကဲ့ရှိနေပါတယ်။မြန်မာနိုင်ငံထဲမှာမိသားစုကိုဝါလင်အောင်မကျွေးမွေးနိုင်လို့ပြဿနာကြုံနေရတဲ့လူထောင်ပေါင်းချီပြီးရှိနေပါတယ်။တနိုင်ငံလုံးအခြေအနေကိုခြုံပြောရရင်တကယ်ကိုမြန်မာပြည်သူတန်းပေါင်းများစွာဟာအထူးဒုက္ခရောက်နေကြရပါတယ်။လူဦးရေ10ရာခိုင်နှုန်းဆိုတဲ့လူ9သန်း2သိန်းကျော်ဟာနှစ်နဲ့ချီပြီးတော့စားရမယ်တောင်းရမယ်ဖြစ်နေကြပါတယ်။အ ਨੇ ဆုံးဒီလူ9သန်းကျော်အတွက်တော့လူသားချင်းစာနာမှုပြဿနာကြီးကြုံနေရတယ်ဆိုတဲ့သဘောပါပဲ။စိတ်မကောင်းစရာကအလူရှင်နိုင်ငံတွေကလည်းဒီကိစ္စအတွက်မလူတန်းကြသလိုအစိုးရကုန်းလိုက်ကလည်းအကူအညီပေးရေးအဖွဲ့တွေကိုဝယ်ရကူညီကွက်မပေးပါဘူးလို့ Mr. Bambari ကဖြေသွားတာပါ။WFP ရဲ့စည်ရင်းနေရနေဆက်ဒေတာနဲ့ဝေးလံခေါင်ဖျားတဲ့တိုင်းရင်းသားနေဒေတာတွေမှာစားနပ်ရိက္ခာပြက်လက်မှုစားစရာရှားပါမှုတွေအဆိုးဆုံးကျုံနေရလို့ဆိုပါတယ် WFP မှာမျိုးပြဒေတာတွေကစားစရာပြက်ပြီးတော့စားစရာပြက်ကတ်တင်ပြီးတော့ဆင်းရဲနေတာတွေကိုရောဘယ်လိုတွေ့မြင်ရပါသလဲလို့မေးတဲ့အမေကိုတော့ Mr. Bambari ကအခုလိုဖြေပါတယ
် The economic situation in the large cities like Yangon Mandalay is worsening in large part because of the dramatic price increases in fuel which had carried out.
ငွေနဲ့မန္တလေးလိုမြို့ကြီးတွေမှာစီးပွားရေးအခြေအနေဟာပိုပြီးဆိုးဝါးလာနေပါတယ်။အများစုကတော့ဓာတ်ဆီလောင်စာဆီဈေးနှုန်းတွေအဆမတန်တိုးလိုက်တဲ့အတွက်ကြောင့်ဖြစ်ပြီးဒီကနေစားတော့ကုန်ဈေးတွေပါတစ်ဆက်တည်းဈေးတက်ကုန်ပါတယ်။တစ်ဆက်တည်းမှာလည်းတပူပေါ်နှစ်ပူဆင့်ဆိုသလိုခီးသွွားလုပ်ငန်းလိုဝန်ဆောင်မှုလုပ်ငန်းတွေမှာပြည်သူတွေအလုပ်လက်မဲ့ဖြစ်လာကြလို့မြို့ကြီးတွေရဲ့ရေဘူးရစီးပွားရေးအခြေအနေဟာတကယ်ကိုဆိုးတဲ့ဆိုးလာနေပါတယ်။ဒီပြဿနာတွေကို WFP ကအလွန်စိုးရိမ်ပါတယ်။ဒါပေမဲ့လောလောဆယ်တော့အစင်းရဲဆုံးစားနပ်ရိက္ခာအပြတ်လတ်ဆုံးနေဒေသတွေကိုပဲကူညီပေးနိုင်တာတွေလုပ်နိုင်ပါတယ်လို့ဖြေသွားတာဖြစ်ပါတယ်။မြန်မာပြည်သူတွေလူသားချင်းစာနာမှုဆိုင်ရာကတ်ဆိုးကြီးကလွတ်အောင်လက်ရှိဆိုးရအနေနဲ့စားနပ်ရိက္ခာနဲ့ပတ်သက်လို့မူဝါဒတွေပြုပြင်ပြောင်းလဲလုပ်ရမှာဖြစ်တယ်လို့ဆော့ဆော့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။မြန်မာစစ်ဆိုးအနေနဲ့မူဝါဒတွေပြုပြင်ပြောင်းလဲရမယ်ဆိုရင်ဘယ်လိုခြေလှမ်းကစဖို့လိုပါသလဲလို့မေးရမှာတော့ Mr. Tony Bambari က
The most important policies would be to allow free movement of people, access to markets, to allow farmers to sell their products.
အရေးကြီးဆုံးပြင်ဆင်ရမယ့်မူဝါဒတွေကတော့ပြည်သူတွေကိုလွတ်လပ်စွာသွားလာလုပ်ကင်ခွင့်ဈေးကွက်မှာဝင်ရောက်ရောင်းချခွင့်ပေးရပါမယ်။တောင်သူနဲ့လယ်သမားတွေကိုကိုယ်ဆိုင်တဲ့ကိုယ်ဆိုင်ခင်းကထွက်တဲ့အသီးနှံကိုပေါက်ဈေးအတိုင်းလွတ်လွတ်လပ်လပ်ရောင်းချခွင့်ပေးရပါမယ်။ပေါက်ဈေးအောင်နှိမ်ထားတဲ့ဈေးနဲ့အစိုးရကိုမရောင်းမနေရအတင်းကျပ်စဘာသွင်းရတာလို့ကိစ္စတွေကိုရပ်ရပါမယ်။စနရိတ်ခါပြက်လိုက်တဲ့ဆင်းရဲနေတဲ့ပြည်သူတွေစီကိုအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေတနိုင်ငံလုံးမှာလွတ်လွတ်လပ်လပ်သွားရောက်ကူညီခွင့်ပြုရပါမယ်။ပြည်သူတွေဘဝရှင်သန်ခွင့်ရအောင်ကူညီပေးနေတဲ့အကူအညီပေးရေးအဖွဲ့တွေကိုဒီဒေသတွေမှာဝင်ရောက်ခွင့်ပေးရပါမယ်။မြန်မာအစိုးရအနေနဲ့ဒီခြေလှမ်းတွေကိုအမြန်ဆုံးလှုပ်ဆောင်မှသာတိုင်းပြည်တွေကအဆင်ပြေဆုံးအငတ်ပြတ်ဆုံးပြည်သူတွေရဲ့ဘဝအခြေအနေဟာတိုးတက်လာမှာဖြစ်ပါတယ်။အဲဒါကတော့ကုလသမဂ္ဂစနရိတ်ခါအစီအစဉ်ကအာရှဒေသညွှန်ကြားမှု Mr. Tony Bambari ကို RFP ကမေးမြန်းခဲ့ရမှာဖြေကြားတော်တာတွေဖြစ်ပါတယ်ခင်ဗျာ။